Venezuela သမ္မတ Nicolas Maduro ဟာဥရုဂွေးမှာရှိတဲ့ဘဏ်တဲကို American Dollar 1.2 billion လွှဲပြောင်းဖို့ကြိုးစားနေတယ်လို့အတိုက်ခံခေါင်းဆောင်ဖြစ်တဲ့သူ့ကိုယ်သူယာယီသမ္မတအဖြစ်နဲ့ကြေညာထားတဲ့ Juan Guaido ကတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်။ဥရောပနိုင်ငံတရားစင်ကျော်ကနေသူ့ကို Venezuela နိုင်ငံရဲ့ခေါင်းဆောင်အဖြစ်နဲ့တိုင်ဝမ်အသိမှတ်ပြုခဲ့ပြီးတဲ့နောက်မှာနိုင်ငံကိုရုတ်တံမင်ကွန်းပြောကြားရမှာ Guaido ကမာဒူရိုဟာနိုင်ငံတော်ဖွံ့ဖြိုးရေးဘဏ် Bandes ကငွေတွေကိုဥရုဂွေးကဘဏ်တစ်ခုကိုလွှဲပြောင်းနေတယ်လို့အထောက်ထားတစုံတရာမပြဘဲနဲ့ပြောကြားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Guaido ကိုသမ္မတအဖြစ်နဲ့သတ်မှတ်ခဲ့တဲ့ American ပြည်ထောင်စုကအခုလိုဩစတြီးယား၊ပြင်သစ်၊ဂျာမနီ၊ဆွီဒင်၊ဗြိတိန်အပါအဝင်ဥရောပနိုင်ငံတွေရဲ့တနင်္လာနေ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။ဟွမ်းကွန်ဒီယိုကိုဗင်နီဇွဲလားရဲ့ယာယီသမ္မတအဖြစ်နဲ့အတိအမှတ်ပြုကြောင်းဥရောပပါလီမန်ရဲ့ဇန်နဝါရီလ31ရက်ဆုံးဖြတ်ချက်အတွက်လှိုင်းလှိုင်းလဲလဲကြိုဆိုပါကြောင်းဥရောပနိုင်ငံတွေဟာအမေရိကန်နဲ့တခြားနိုင်ငံပေါင်း23နိုင်ငံကျော်နဲ့အတူဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဟွမ်းကွာရီတို့ကိုယာယီသမ္မတအဖြစ်နဲ့အတိအမှတ်ပြုခဲ့တာဖြစ်ကြောင်းဝန်ကြီးပွန်ပီယိုကကြေညာချက်ထုတ်ပြန်ပြီးပြောဆိုလိုက်တာပါ။မာဒူရိုကိုလွတ်လပ်မြတ်တာတဲ့ရွေးကောက်ပွဲကျင်းပပေးဖို့ဒါမှမဟုတ်ဂွာဒီယိုကိုယာယီသမ္မတဖြစ်နဲ့လက်ခံဖို့အတွက်နိုင်ငံအများပြားကပြောကြားခဲ့ပြီးတဲ့နောက်မှာအခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။